အဲ့ဒါညာမျက်စိအားကောင်းလာပြီဆိုရင်တော့သိမှုသိမှုလို့ခေါ်တဲ့ယုတ်တရားရောနန္တရားရောသိမြင်လာပါလိမ့်မယ်။ဒါကဒီနေရာမှာပြဿနာတစ်ခုဝင်လာတာကယုတ်တဲ့ရှိယုံနဲ့လည်းမဉဏ်ဖုန်ဉဏ်ရနိုင်ပါလေ။နန္တတဲ့ရှိယုံနဲ့လည်းမဉဏ်ဖုန်ဉဏ်ရနိုင်ပါလေဆိုတဲ့ယုံမသံတရားလေးတစ်ခုပါပဲ။ဦးဇင်းတို့ရေးတဲ့တရားစာအုပ်တော်တော်များများမှာယုတ်တဲ့ရှိုံနဲ့လည်းတရားမမကြနိုင်တရားသူမရနိုင်တဲ့အတွက်ကြောင့်ယုတ်တဲ့ရှိမယ်လို့နှလုံးသွင်းပြီးတော့ယုတ်ကြည်ပဲမရှိရပါဘူး။နံတဲ့ရှိုံနဲ့မမဆိုင်တရားသူမရနိုင်တဲ့အတွက်ကြောင့်နံတဲ့ပဲရှိမယ်လို့နှလုံးသွင်းပြီးတော့နံကိုကြည်ပဲမရှိရပါဘူး။ယုတ်ရောနံရောရှိရပါတယ်လို့ရေးသားခဲ့ပါတယ်။အဲ့ဒီရေးသားခြင်းနဲ့ပတ်သက်ပြီးတော့သဗ္ဗပရိသတ်အမျိုးသမီးတဦးကဦးသိန်းစီကိုစာအစီအကြီးရေးလာပါတယ်အရှင်ဘုရားရဲ့စာထဲမှာယုတ်တဲ့ရှိယုံနဲ့မမကြနိုင်ဘူးတရားမရနိုင်ဘူးနံတဲ့ရှိယုံနဲ့တရားမရနိုင်ဘူးမမကြနိုင်ဘူးလို့ရေးထားပါတယ်အဲ့ဒီအချက်ဟာလုံးဝမှားနေပါတယ်ယုတ်တဲ့ရှိလဲတရားရနိုင်ပါတယ်နံတဲ့ရှိလဲတရားရနိုင်ပါတယ်အရှင်ဘုရားကိုယ်သဘောနဲ့ကိုအဲ့ဒီလိုရန်တမ်းပြီးတော့မရေးပါနဲ့အရှင်ဘုရားစာအုပ်ထုတ်မယ်ဆိုလို့ရှိရင်နားလေတဲ့ဆရာတော်တစ်ပါးပါပြပါသူတို့စစ်ဆေးပြီးမှစာအုပ်ထုတ်ပါစသည်အချင်းပေါ်လीစာအစီရေးလာတယ်ဒီတော့ယုတ်တဲ့နန္ဒတဲ့ကိစ္စမဖြေရှင်းခင်ပြောချင်တာကတော့ဥစဉ်တို့ရေးတဲ့တရားစာအုပ်တွေဟာတာမင်ညောင်ညဘုန်းကြီးတွေကစစ်ထားတာတောင်မဟုတ်ပါဘူးနိုင်ငံတော်မှာအကြီးဆုံးဖြစ်တဲ့နိုင်ငံတော်တန်ခါမဟာနာယကဆရာတော်ဘုရားကြီးများကိုယ်တိုင်အထက်ထက်စစ်ဆေးပြီးမှတရားဝင်ခွင့်ပြုကြရမှထုတ်ဝေတဲ့စာအုပ်တွေဖြစ်ပါတယ်အ ਨੇ ဆုံးနိုင်ငံတော်တန်ခါမဟာနာယကဆရာတော်ကြီး9ပါးဖတ်ရှုရပါတယ်သံပြီးစစ်စီရေးဌာနမှာတန်ခါနိုင်ငံကဆရာတော်ကြီး9ပါးကင်ပါတယ်ရေးတဲ့အခါမှာလည်းပဲကိုယ်တော်နဲ့ကိုယ်ကိုယ်အတွင်းနဲ့ကိုယ်ရန်တမ်းပြီးတော့ဥစဉ်လို့မရေးပါဘူးပြိတကအထောက်အထားရှိမှရေးပါတယ်ကိုယ်စိတ်ထဲမှာသိနေတဲ့အချက်လက်လေးတောင်းမှဩဃဏီဈေးကဏီမှာပို့ပြီးတော့သေချာအောင်ဆိုပြီးတော့မူရင်းပါဠိကျမ်းကကျမ်းစာလေးတွေကိုအပြည့်အလွာဖတ်ရှုလိုက်ရပါသေးတယ်။အလိုလိုသိထားပေမဲ့လို့လည်းပဲပို့ပြီးသေချာအောင်ဆိုပြီးတော့ပါဠိထက္ကရာတိကပါဠိမူရင်းကိုဖတ်ရပါတယ်။ဗမာလူရေးထားတဲ့စာအုပ်တွေကိုကိုးကားယူနေမဖြစ်ပါဘူး။အဲကြောင့်ဦးဇင်းတို့ရေးတဲ့စာအုပ်တိုင်းစာအုပ်တိုင်းဟာပါဠိပတ်သားတွေနည်းနည်းပါးပါးလေးနဲ့ဗမာလူစကားပြေတွေများများရေးထားပေမဲ့ပါဠိထက္ကရာတိကပိဋကကျမ်းစာတွေမှာလာရှိတဲ့အဋ္ဌိပေတွေကြီးပဲဖြစ်ပါတယ်။ဖတ်ရှုတဲ့ပုဂ္ဂိုလ်တွေနားလည်တဲ့နားလည်အောင်ဆိုပြီးတော့တချို့နေရာလေးတွေမှာကိုယ်စကားလေးနဲ့ကိုအဋ္ဌိပေပေါ်လွင်အောင်ရှင်းပြတာလေးတော့ရှိတာပေါ့။ဒါပေမဲ့အခြေခံမူရင်းအဋ္ဌိပေကတော့ပိဋကတော်မှာလာတဲ့အဋ္ဌိပေတွေပါပဲ။ဒီတော့ဝိပန်မျိုးအမျိုးသမီးတဏိပြနာတိုက်ခံအမျိုးသမီးအနေနဲ့တပည့်တော်တို့ဖတ်ဖူးတာကတော့ယုတ်တလုံးရှုလေတရားရပါတယ်နံတလုံးရှုလေတရားရတယ်လို့ဖတ်ဖူးပါတယ်ရှင်ဖျားကြီးတော့ယုတ်တဲ့ရှိုံနဲ့လည်းမရဘူးနံတဲ့ရှိုံနဲ့လည်းမရဘူးလို့ဆုထားပါတယ်တပည့်တော်တို့ဘယ်လိုနားလည်ရပါမလဲဘယ်လိုမှတ်သားရပါမလဲဒီလိုလေးရေးတယ်ဆိုရင်တော့တော်သေးတယ်အခုတော့မဟုတ်ဘူးရှင်ဖျားကြီးကမှားကိုမှားနေတယ်ဆိုပြီးတော့လက်ညှိုးကောင်းကောင်းထိုးပြီးတော့ဆွဆွဲလာခဲ့ပါတယ်ဒီလိုဦးဇင်းတို့ဘက်ကလည်းဖြည့်ရှင်းပြရမယ်တာဝန်ရှိတယ်။ဒါပေမဲ့ဒီနေ့တော့အချိန်ကန့်တပြီးတရားဟောရတာဆိုတော့အပြည့်အစုံကြီးရှင်းမပြနိုင်ဘူး။အပြည့်စုံရှင်းမယ်ဆိုရင်ဒီယုတ်တဲ့နန္တတဲ့ကိစ္စနဲ့တင်ကိုပဲတနာရီခွဲနှစ်နာရီလောက်ရှင်းရပါလိမ့်မယ်။ဒီနေ့ဟောတဲ့တံပုတ္တုသမတရားကိုစာအုပ်ထုတ်တဲ့အချိန်မှာတော့ပြည့်ပြည့်စုံစုံလေးဦးဇင်းတို့ထည့်ရှင်းလိုက်ပါမယ်။အချင်းချင်းလေးပြောရမယ်ဆိုရင်တော့တရားရှုမှတ်တယ်ဆိုတာဟာယုတ်တရားနံတရားတွေအပေါ်မှာတွေ့ဆွဲလန်းနေတဲ့နေဆမြဲတယ်ဆိုတဲ့အစွဲဒုက္ခကောင်းတယ်ဆိုတဲ့အစွဲအတ္တပိုင်တယ်ဆိုတဲ့အစွဲဒီအစွဲတွေကြောက်ဖို့အတွက်အားထုတ်နေတာဖြစ်ပါတယ်။တနည်းပြောရင်တော့ယုတ်တရားနံတရားတွေကိုအာရုံပြုပြီးတော့ဖြစ်တဲ့ကိလေသာတွေငြိမ်းအေးဖို့အတွက်အားထုတ်နေတာဖြစ်ပါတယ်။ဒီကမိမိတို့ကနေဆဒုက္ခအတ္တလို့ဆွဲလန်းနေတာကယုတ်တရားသက်သက်ကိုပဲဆွဲလန်းနေတာဟုတ်ရဲ့လား။ယုတ်တရားကိုယုတ်တရားကိုသာနေဆဒုက္ခအတ္တမြဲတယ်ကောင်းတယ်ပိုင်တယ်နံတရားကတော့မမြဲဘူးမကောင်းဘူးမပိုင်ဘူးလို့ဒီလိုဆွဲတာဟုတ်ရဲ့လားမဟုတ်ဘူးယုတ်တရားကလည်းမြဲတယ်ကောင်းတယ်ပိုင်တယ် နန္တရားကလည်းမြဲတယ်ကောင်းတယ်ပိုင်တယ်ရုပ်ကိုယ်ရောနာမ်ကိုယ်ရောမြဲတယ်ကောင်းတယ်ပိုင်တယ်လို့ဆွေးနွေးနေတယ်ကိလေသာဖြစ်တာကကြတော့ရောရုပ်ကိုယ်ပဲအာရုံပြုပြီးကိလေသာဖြစ်တာလားနာမ်ကိုယ်ကအာရုံပြုပြီးကိလေသာဖြစ်တာလားရုပ်ကိုယ်ရောနာမ်ကိုယ်ရောအာရုံပြုပြီးကိလေသာဖြစ်တာပါရုပ်ပေါ်မှာလည်းကိလေသာဖြစ်တာပဲနာမ်ပေါ်မှာပဲနာမ်ပေါ်မှာလည်းကိလေသာဖြစ်တာပဲဒါကြောင့်ရုပ်အပေါ်မှာရုပ်အပေါ်မှာရောနာမ်ပေါ်မှာရောငါဆိုတဲ့အစွဲရောမြဲတဲ့ကောင်းတဲ့ပိုင်မယ်ဆိုတဲ့အစွဲရောဆွဲနေတာဖြစ်တဲ့အတွက်အဲ့ဒီအစွဲပြောက်ဖို့အတွက်ရုပ်ရောနာမ်ရောရှုရပါမယ်။ရုပ်တသက်ပဲရှုရဆိုရင်တော့ရုပ်ဒီသာလင်မမြဲမကောင်းမပိုင်ဆိုတဲ့သဘောသိသွားတော့နာမ်ကတော့မြဲတဲ့ကောင်းတဲ့ပိုင်တယ်လို့ထင်နေဦးမှာ။တခါရုပ်ပေါ်မှာပဲကိလေသာကိုပယ်တတ်နိုင်တယ်ဆိုရင်ရုပ်နဲ့ပတ်သက်တဲ့ကိလေသာတော့မဖြစ်ပါဘူး။ဒါပေမဲ့နာမ်တရားတွေနဲ့ပတ်သက်ပြီးတော့ကိလေသာဖြစ်တတ်တယ်။ဒီတော့ရုပ်ပေါ်မှာရောနာမ်ပေါ်မှာရောငါဆွဲသည်ကိလေသာဆွဲသည်ရှိနေတာဖြစ်တော့ရုပ်ပေါ်မှာဆွဲနေတဲ့ငါဆွဲကိလေသာဆွဲရောနာမ်ပေါ်မှာဆွဲနေတဲ့ငါဆွဲကိလေသာဆွဲရောပြတ်ဖို့အတွက်ရုပ်ရောနာမ်ရောရှုပွားဖို့လိုအပ်ပါလေရုပ်တသက်ရှုရင်လည်းတရားမရနိုင်ဘူးနာမ်တသက်ရှုရင်လည်းတရားမရနိုင်ဘူးလို့ဦးဇင်းတော်ကဗမာစကားပြေးနဲ့ရိုးရိုးရေးပေမဲ့အဲ့ဒီစကားသည်ပြိဋကကျမ်းကမှာပါတဲ့ပါဠိကိုတိုင်းရိုက်ဘာသာပြန်ထားတာဖြစ်ပါတယ်ကိုယ်တော်နဲ့ကိုယ်ရန်တမ်းပြောတယ်လို့ထင်နေမှဆိုလို့အဲ့ဒီပါဠိလေးကိုနမူနာလောက်တော့ရွတ်ပြပါမယ်နာသုဒ္ဓရူပသတ္တနာမတ္တိနေဝမေဃဝုထာဏဟောတိအရူပံပိဒသဗမေဝအဓိပ္ပာယ်ကတော့ရုပ်သက်သက်ရှိုံနဲ့မဉ္ဇဏမဆိုင်နိုင်ပါဘူးနာမ်ကိုလည်းရှုပွားရပါမယ်နောက်တစ်ခုကြောင်းမြတ်အနေနဲ့ဆိုရင်တော့နာအရူပဒသနာမတ္တိနေဝမေဃဝုထာဏဟောတိရူပံပိဒသဗမေဝနာမ်တသက်ကိုရှုုံနဲ့မဉ္ဇဏမဆိုင်နိုင်ပါဘူးရုပ်ကိုလည်းရှုရပါမယ်ဝိသုဒ္ဓိမေထခရဒုတိယတွင်စာမျက်နှာ209သမဏ300 300နဲ့အဘိဓမ္မာပိဋကအထာတာနိနိထာကရာသမဏ290 291တို့မှာတရားရိုက်လာရှိပါတယ်ပြည့်စုံသိရင်တော့အဲ့ဒီသမဏတွေမှာသွားပြီးတော့ဖတ်ရှုနိုင်ပါတယ်အဲ့တော့ရုပ်တသက်ရှိုံနဲ့မမဆိုင်နိုင်ဘူးနာမ်တသက်ရှိုံနဲ့မမဆိုင်နိုင်တဲ့တို့ကြောင့်မလို့ရှုရမလဲဆိုရင်တော့ယံခာမယုတ်ကိုရှုယံခာမနံကိုရှုရုပ်ရှုလိုက်နာမ်ရှုလိုက်ရုပ်ထင်ရှားတဲ့အခါရုပ်ကိုရှုနာမ်ထင်ရှားတဲ့အခါနာမ်ကိုရှုအဲဒီလိုအဖြစ်ထင်ရှားရထင်ရှားရရုပ်တရားနာမ်တရားတွေကိုတလက်စီရှုပွားသွားရမယ်ဒါပေမဲ့မဉ္ဇဉ်ဆိုင်သွားတဲ့အချိန်မှာတော့တချို့ယောဂီပုဂ္ဂိုလ်ကရုပ်ကိုရှုနေရင်းကနေမဉ္ဇဉ်ဆိုင်သွားတယ်တချို့ယောဂီပုဂ္ဂိုလ်ကတော့နာမ်ကိုရှုနေရင်းနဲ့မဉ္ဇဉ်ဆိုင်သွားတယ်မဉ္ဇဉ်ဆိုင်တဲ့အချိန်မက်ဆေ့ချ်ဆိုတာကတော့စက္ကန့်ပိုင်းလေးပဲဖြစ်တာဘူးတစ်စက္ကန့်တော့မကြပါဘူးတကယ်တော့အဲ့တော့စိတ်တခဏတစ်ချက်ကလေးပဲဖြစ်သွားတာဆိုတော့တချို့မဉ္ဇဉ်ဆိုင်တဲ့ယောဂီပုဂ္ဂိုလ်ကတော့ရုပ်ကလေးကိုအနိစ္စဒုက္ခအနတ္တလို့ရှုနေရင်တဏ္ဍာန်ကနေတိုင်းဆိုမဉ္ဇဉ်မိမိရဲ့ဝိပဿနာဉာဏ်လေးကမဉ္ဇဉ်နဲ့တစ်ဆက်သေးဖြစ်သွားတယ်တချို့ယောဂီပုဂ္ဂိုလ်ကတော့နံတရားကိုအနိစ္စဒုက္ခအနတ္တလို့အာရအဘာဝသာရှုမှတ်နေခြင်းကနေအဲ့ဒီလက္ခဏာဉာဏ်ရှင်းတန်လာတဲ့အခါမှာမိမိရဲ့ဝိပဿနာဉာဏ်လေးကမဉ္ဇဉ်နဲ့တစ်ဆက်သေးဖြစ်သွားတယ်။ဒါကြောင့်တကယ်မဉ္ဇဉ်ဆိုင်တဲ့အချိန်မှာတော့တချို့ကရုပ်ရှုရင်ဆိုင်ပါတယ်။တချို့ကနာမ်ကိုရှုရင်ဆိုင်ပါတယ်။ဒါပေမဲ့အဲ့ဒီလိုရုပ်ရှုရင်ဆိုင်ဖို့နာမ်ရှုရင်ဆိုင်ဖို့အတွက်မဆိုင်ခင်စအားထုတ်တဲ့အချိန်နဲ့အဲ့ဒီလိုမဉ္ဇဉ်ဖွဉ္ဇဉ်မဆိုင်ခင်ကြာကာလဝိပဿနာလုပ်ငန်းကိုဝင်နေတဲ့အချိန်မှာတော့ရုပ်ရောနာမ်ရောရှုရပါတယ်ရုပ်ပေါ်မှာလည်းအိဋ္ဌဒုက္ခအနတ္တလက္ခဏာဉာဏ်ဒီအဝဝစွာပိုင်နိုင်မှနာမ်ပေါ်မှာလည်းပဲအိဋ္ဌဒုက္ခအနတ္တလက္ခဏာဉာဏ်ဒီအဝဝစွာပိုင်နိုင်မှရုပ်ကိုရှုရင်းနဲ့မဉ္ဇဉ်ဆိုင်မယ်နာမ်ကိုရှုရင်းနဲ့မဉ္ဇဉ်ဆိုင်မယ်မပိုင်သေးဘဲနဲ့တော့မဆိုင်ပါဘူးယခုလိုစာမေဝဲဖြည့်တဲ့အခါမှာဘာသာဆုံးအောင်မှပဲစာမေဝဲအောင်တယ်လို့ပဲပေါ့ဆယ်တန်းဖြည့်တဲ့၅ဘာသာရှိတယ်၄ဘာသာပဲအာယုန်နဲ့စာမေးဝဲအောင်ရလားမအောင်ပါဘူး၃ဘာသာလောက်အာယုန်နဲ့ရောမအောင်ပါဘူး၅ဘာသာလုံးစုံအောင်အောင်မှ ဆယ်တန်းအောင်နေဆိုပြီးတော့အောင်စင်းထွက်လာတယ်။အဲ့ဒီလိုပါပဲရုပ်ပေါ်မှာလည်းလက္ခဏာညာပိုင်မှနာမ်ပေါ်မှာလည်းလက္ခဏာညာပိုင်ပြီဆိုတော့မှမဉ္ဇဉ်ဖုန်ဉ္ဇဉ်ဆိုတဲ့အောင်စင်းထွက်ပါတယ်။ဒါပေမဲ့တချို့ကတော့သင်္ချာမှာအမှတ်များဆုံးတချို့ကတော့မြမသာမှာအမှတ်များဆုံးနဲ့ဘာသာတစ်ခုခုအာတန်ရဘာသာမှာအမှတ်များဆုံးတော့မရှိဘူးလား။ရှိတယ်။အဲ့ဒီလိုပါပဲတချို့ကတော့ရုပ်ရှင်ရင်မဆိုင်ပါတယ်တချို့ကတော့နန်းရှူရင်မဆိုင်သွားတယ်အတိုက်ခံပုဂ္ဂိုလ်အနေနဲ့ဆွေးနွေးလာတာကတော့ယုတ်တက်တဲ့နန်းတက်တဲ့ပါပဲဒါပေမဲ့တက်တဲ့ကိစ္စကယုံနဲ့နဲ့မပြီးသေးဘူးနာစစ္စတဒသနာမတ္တိနေဝမေဃဝုဋ္ဌာဏဟောတိပဟိတာပိတထဗမေဝစေသတယုံဉာဏ်တသက်ကိုရှုယုံနေလေမဉ္ဇဉ်မဆိုင်ပါဘူးပဟိတယုံဉာဏ်တွေကိုလည်းရှုရပါဦးမယ်မိမိခန္ဓာမှာရှိတဲ့ယုံဉာဏ်တွေကိုရှုသလိုပြင်ပကသူတစ်ပါးရဲ့ယုံဉာဏ်ခန္ဓာတွေပြင်ပကသက်မဲ့သစ်ပင်တော်တော်ဆက်ရှိတဲ့သက်မဲ့ယုတ်ခန္ဓာတွေအဲ့ဒီပဟိတကယုတ်ခန္ဓာယုံဉာဏ်ခန္ဓာတွေကိုလည်းပဲနိစ္စနတ္ဒုက္ခအနတ္တလက္ခဏာဉာဏ်သုံးပါးပိုင်းအောင်ရှုရပါဦးမယ်ဣဇ္ဇတကြီးပဲရှုနေုံနဲ့လည်းမညာမဆိုင်ပါဘူးဗဟိတကိုလည်းရှုရပါတယ်ထို့တူပါပဲဗဟိတတက်တက်ကိုရှုုံနဲ့လည်းမညာမဆိုင်ပါဘူးဣဇ္ဇတကိုလည်းပဲရှုမှရပါဦးမယ်တက်တက်ကိစ္စကဒါနဲ့တင်ပြီးရောလားဆိုတော့မပြီးသေးပြန်ဘူးဒီခုနဣဇ္ဇတဗဟိတမှာလည်းနည်းတူပဲပေါ့နော်တချို့ကဆက်ရှုတော့ကတော့ဣဇ္ဇတဆက်ရှုတယ်ဣဇ္ဇတရောဗဟိတရောနောက်တော့ဆက်ရှုတယ်ဣဇ္ဇတရှုလိုက်ဗဟိတရှုလိုက်ရှုတယ်တချို့ကတော့မက်ဆိုက်တဲ့ခါဣဇ္ဇတကိုရှင်နဲ့မက်ဆိုက်သွားတယ်တချို့ကဗဟိတယုံဉာဏ်ကိုရှင်နဲ့မက်ဆိုက်သွားတယ်ဒီလိုတော့ကြွားပါတယ်တကယ်မက်ဆိုက်တဲ့အချိန်မှာတော့ဣဇ္ဇတသုံးဖို့ဗဟိတတစ်ခုခုနဲ့ဆိုက်တာပေါ့နောက်တစ်ခုကနာအနိစ္စတောသမတနာမတ္တိနေဝမေဃဝုဋ္ဌာဏဟောတိဒုက္ခတောပိအနတ္တတောပိသမတိတဗ္ဗမေဝအနိစ္စတက်တက်ရှင်ယုံနဲ့လေမဉ္ဇဉ်မဆိုင်ပါဘူးဒုက္ခလည်းရှုရပါဦးမယ်အနတ္တလည်းရှုရပါဦးမယ်ထို့တူပဲပေါ့ဒုက္ခတက်တက်ရှုနေလည်းမရဘူးအနတ္တတက်တက်ရှုနေလည်းမရဘူးအနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးပါးလုံးအဝဝအောင်ပိုင်နိုင်အောင်ကျွမ်းကျင်အောင်ပွားများအားထုတ်မှမဉ္ဇဉ်ဘုံဉ္ဇဉ်ဆိုင်နိုင်တယ်ဆိုင်တဲ့အခါမှာတော့တချို့ကအနိစ္စရှုရင်ကနေမဉ္ဇဉ်ဆိုင်သွားတယ်တချို့ကဒုက္ခရှုရင်ကနေဆိုင်သွားတယ်တချို့ကအနတ္တရှင်ရင်ကနေဆိုင်သွားတယ်အဲ့ဒီလိုတော့ကြွေးပြပါတယ်အချင်းချင်းတမတ်လိုက်တော့ယုတ်တက်တက်နဲ့လည်းမဉ္ဇဉ်မဆိုင်ဘူးနံတက်တက်နဲ့လည်းမဉ္ဇဉ်မဆိုင်ဘူးဣဇ္ဇတတက်တက်နဲ့လည်းမဉ္ဇဉ်မဆိုင်ဘူးဗဟိတတက်တက်နဲ့လည်းမဉ္ဇဉ်မဆိုင်ဘူးအနိစ္စတက်တက်နဲ့လည်းမဉ္ဇဉ်မဆိုင်ဘူးဒုက္ခတက်တက်နဲ့လည်းမဉ္ဇဉ်မဆိုင်ဘူးအနတ္တတက်တက်နဲ့လည်းမဉ္ဇဉ်မဆိုင်ဘူးအတူတူမှတ်ထားလို့ရှိရင်တော့လေတက်တက်နဲ့တော့မဉ္ဇဉ်မဆိုင်နိုင်ဘူးတက်တက်နဲ့တော့တရားသူမရနိုင်ဘူးလို့မှတ်သားထားလိုက်ပေါ့တက်တက်နဲ့တရားသူမရနိုင်ဘူးဆိုတော့ထက်ထက်နဲ့တော့တရားသူရမလားလို့တွေးနေုံပဲထက်ထက်နဲ့လည်းမရပါဘူးเนาะပိုးတောင်မရဘူးပေါ့ဒါကြောင့်ဝိသုကိစ္စနဲ့ပတ်သက်လို့အမှတ်ရဲ့အကြောင်းလေးလည်းပြောလိုက်ပါတယ်အချင်းချင်းပေါ့လေရုပ်တက်တက်နာမ်တက်တက်ဆိုတဲ့တက်တက်ကိစ္စကိုလည်းပြောပါတယ်တက်တက်ကိစ္စကတော့ပြောမယ်ဆိုရင်ပြောစရာတွေကအများကြီးပါပဲဒီတော့ဣဇ္ဇတဗဟိတတို့အနိစ္စဒုက္ခနတ္တသစ္စာအသာထားလိုက်ပါအောင်ယုတ်တဲ့နံတဲ့ဆိုတာလေးကိုပဲတစ်ခုစီလောက်ပြောခြင်းပါလေအတိုက်ခံပုဂ္ဂိုလ်ကထောက်ပြလာတဲ့အထဲမှာညဆောက်လက်ရှိရဲ့သားတော်ရှင်ရဟုလာဟာဓာတ်ကြီးလေးပါရှုယုံတဲ့ယဟနာဖြစ်သွားပါတယ်လို့သူဆိုလာပါတယ်အင်္ဂုတ္တပါဠိတော်မှာလာရှိတဲ့ราหุလသုတ်တံအရာပြောနေဆိုတော့ยาหุလသုတ်တံပေါ့လေအဲ့ဒီယာဟုလာသုတ်တံမှာမြတ်စွာဘုရားကသားတော်ယာဟုလာကိုပထဝီအာဘောတေဇောဝါယောလို့ခေါ်တဲ့ဓာတ်ကြီးလေးပါကိုနေတံမမနေသောဟမသမိနာမေသောအတ္တာနေတံမမငါဥစ္စာမဟုတ်ဘူးနေသောဟမသမိငါမဟုတ်ဘူးနာမေသောအတ္တာငါရဲ့အတ္တမဟုတ်ဘူးအတူတူအဖြစ်ပြောတော့ငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့ရှုမှတ်ပွားများနိုင်ခဲ့မယ်ဆိုရင်တဏှာကိုပယ်တတ်ပြီးတော့ယဟန္တာဖြစ်နိုင်ပါတယ်ဒီလိုလေးဟောကြားထားတာရှိပါတယ်အဲဒီဟောကြားချက်ကိုဗမာလူတဏိယာယာမတရားယောဂရေးတာကိုဖတ်ရှုပြီးတော့ပုဂ္ဂိုလ်တစ်ဖက်ပုဂ္ဂိုလ်က ပြောဆိုလာခြင်းဖြစ်ပါလေ။ရှင်ရဟုလာဓာတ်ကြီးလေးပါရှိယုံနဲ့ယန္တာဖြစ်သွားတာပဲမဟုတ်လား။ရှင်ဖြတ်ပြောတော့ယုတ်တက်တဲ့နဲ့ယုတ်တက်တဲ့ရှိယုံနဲ့တရားမြတ်နိုင်မှုဆိုဒီလိုပြောလာပါလေ။ဒီကမြတ်စွာဘုရားရှင်ကဓာတ်ကြီးလေးပါဟောတဲ့နေရာမှာလည်းတတ်ချင်းဟောသွားတာပါ။ချက်သားရဟုလာပထဝီဓာတ်ကိုငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့ရှုပါ။အဲဒီလိုရှုလို့ရှိရင်ပထဝီဓာတ်ပေါ်မှာညီငွေလာပါလိမ့်မယ်။ဝိပဿနာဉာဏ်ဖြစ်ပါလိမ့်မယ်။အဲ့ဒီပထဝီဓာတ်ပေါ်မှာဓာတ်ကနေကိလေသာတွေကင်းပြီးတော့မဉ္ဇဉ်ဖွဉ္ဇဉ်စိုက်ပါလိမ့်မယ်။ပထဝီဓာတ်ကြောင့်အဲ့လိုပြောလိုက်တယ်။ပြီးတော့မှတခါအာဝေါ်ဓာတ်ကိုလည်းတစ်ခုချင်းဒီလိုပဲပြောသွားတယ်။ဒါတော့ဓာတ်ကြီးလေးပါဆိုတာသာထောင်းပေါ့ပထဝီဓာတ်တစ်ခုရေးထားတဲ့စာသားလေးဖတ်လိုက်ရင်ကိုပဲပထဝီဓာတ်တစ်ခုတစ်လုံးနဲ့ရှိုံနဲ့တောင်မှမဉ္ဇဉ်ဖွဉ္ဇဉ်စိုက်တယ်လို့ကောက်ချက်ဆွဲမယ်ဆိုဆွဲလို့ရတယ်လို့ဖြစ်နေတယ်။မှန်ကတော့ဒီလိုမဟုတ်ပါဘူး။ပထဝီဓာတ်ကိုရှုရင်းနဲ့မဉ္ဇဉ်ဖွဉ္ဇဉ်စိုက်ခြင်းနဲ့ဆိုရင်ဒီပထဝီဓာတ်ကမှအခုလိုငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့မြင်အောင်ရှုရမယ်လို့မြတ်စွာဘုရားကဆိုလိုတာဖြစ်ပါတယ်။အဘောတေသဝါရောလည်းဤသူပါပဲ။ပေါင်းပြောလိုက်တော့ဓာတ်ကြီးလေးပါးကိုရှုပွားရင်းနဲ့မဉ္ဇဉ်ဖွဉ္ဇဉ်စိုက်ခြင်းနဲ့ဆိုရင်ဓာတ်ကြီးလေးပါးရဲ့အပေါ်မှာနိဒံမမနိသောဟမတမိနမိသောအတ္တငါမဟုတ်ဘူးငါဥစ္စာမဟုတ်ဘူးလို့မြင်အောင်ရှုရမယ်လို့ဓာတ်ကြီးလေးပါးနဲ့ပတ်သက်တဲ့ရှုမှတ်နည်းလေးကိုပြောပြခြင်းသာဖြစ်ပါတယ်ဓာတ်ကြီးလေးပါးရှုုံတက်တက်နဲ့မဉ္ဇဉ်ဘုရားစိုက်နိုင်တယ်လို့ပြောတာမဟုတ်ပါဘူးရှင်ရဟုလာကခုလလုံးစင်မှာဓာတ်ကြီးလေးပါးနဲ့ပတ်သက်လို့ရှုမှတ်တာရှုမှတ်နည်းမပိုင်မနိုင်ဖြစ်နေလို့မြတ်စွာဘုရားကဓာတ်ကြီးလေးပါးအကြောင်းကိုပဲကွက်ပြီးပြောတာပါအဲ့ဒါကိုပဲသင်္ကယနာတင်တဲ့မထေရကဓာတ်ကြီးလေးပါနဲ့ပတ်သက်တဲ့အကြောင်းအရာလေးကိုပဲကွက်ပြီးတော့သုတ်တန်တစ်ခုအနေနဲ့မှတ်တမ်းတင်ထားတာပါ။ဒါလေးကိုကွက်ကြည့်ပြီးတော့ရုပ်တည့်ရှိုံနဲ့တရားရနိုင်တယ်။နန်းရှုစရာမလိုဘူးလို့ယူဆရင်မှားပါလိမ့်မယ်။နောက်တစ်ခါနန်းတည့်တည့်ရှိုံနဲ့တရားရနိုင်ပါတယ်ဆိုတော့အချက်လက်ကိုအတိုက်ခံပုဂ္ဂိုလ်ကတာရကဖောက်ထားတာတွေကတော့အများကြီးပါပဲအဲ့ဒီထဲကဘယ်သူပါလာလဲဆိုတော့အရှင်ပုထ္ထိလဆိုတာပါလာတယ်အဲ့တော့အဲ့ဒီအရှင်ပုထ္ထိလအကြောင်းလေးလေးပဲနည်းနည်းပြောချင်ပါတယ်ဘယ်အချက်ကိုကြည့်ပြီးတော့နံသက်သက်ရှိုံနဲ့တရားရနိုင်တယ်လို့သူထောက်ထားလာတာလဲဆိုတာကိုပေါ်လွင်သွားအောင်လို့ပါအရှင်ပုထ္ထိလဆိုတာကတော့မြတ်စွာဘုရားရှင်လက်ထက်တွင်ကပိဋကသုံးပုဒ်ကိုအာဂုံဆောင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။တိပိဋကတရဆရာတော်ကြီးဖြစ်ပါတယ်။တပည့်ရာပေါင်းများစွာကိုလည်းစာပေပို့ချပေးနေတဲ့စာချဆရာတော်ကြီးလည်းဖြစ်ပါတယ်။ဂေါရမမြတ်စွာဘုရားလက်ထက်ကျမှသူကတိပိဋကတရဖြစ်တာမဟုတ်ဘူး။ဝိပတ္တိတိခီဝတ္တဘူကကုတံကောနာဂုံကတ္တပရှင်ဘုရား၆ဆူရဲ့လက်ထက်မှာလည်းပဲရှင်ဘုရား၆ဆူရဲ့သာသနာတော်မှာလည်းပဲပိဋကသုံးပုံဆောင်တဲ့ဆရာတော်ကြီးဖြစ်ပြီးတော့ဒီလိုပဲစာချခဲ့တာ။ဒါပေမဲ့လို့ပဋိပတ်လူကိုအာမထုတော့သူ့ရဲ့တန်တမဇန်တရားဝိပဿနာတရားမဲ့ဖို့တရားတွေကဘာမှမရှိဘူး။မရှိတော့မြတ်စွာဘုရားရှင်ကသူ့ကိုသံဝေဂရအောင်လုပ်မယ်ဆိုပြီးတော့အရှင်ပုထိလသူ့စီကိုလာပြီးဆိုရင်ဩတုဿပုထိလအချင်းကြီးပုထိလကြီးလာတာလားအလကားပုထိလကြီးလာနေပြီပုထိလကထိုင်လိုက်ပြီဆိုလို့ရှိရင်အော်တုဿပုထိလအလကားပုထိလကြီးထိုင်နေတာကိုမြတ်စွာဘုရားကရှ िख ိုးလိုက်တယ်တော့လဲအလကားပုထိလကြီးရှ िख ိုးနေတယ်အရှင်ပုထိလကမြတ်စွာဘုရားနဲ့စကားပြောဆိုပြီးလို့ပြန်သွားပြီဆိုတော့လဲအော်တုဿပုထိလအလကားပုထိလကြီးပြန်တော့မလားအချင်းကြီးပုထိလကြီးပြန်တော့မလားတွေ့တိုင်းတွေ့တိုင်းသူ့ကိုအလကားအလကားအချင်းကြီးအချင်းကြီးဆိုတဲ့သကလုံးလေးထစ်ထစ်ပြောတယ်။အရပြောနေပြောတော့အလကားကောင်ဆိုတဲ့သကလုံးပေါ့။အဲဒီလိုမြတ်စွာဘုရားကသူ့ကိုတွေ့တွေ့တိုင်းအလကားကောင်အလကားပုထိလအချင်းကြီးပုထိလနဲ့ပြောပါများတော့သူကစဉ်းစားတယ်။ငါပြီးတဲ့ကသုံးပုံလည်းပဲအာဂုံဆောင်ထားတယ်။တပည့်ရပေါင်းများစွာကလည်းစာပေဒီပို့ချနေတယ်။ဒါတောင်မှငါ့ကိုမြတ်စွာဘုရားရှင်ကအလကားပုထိလအချင်းကြီးပုထိလဘာမှအသုံးမကျတဲ့ပုထိလလို့ပြောတာငါရဲ့တန်တမာဝိပဿနာဉာဏ်မဉ္ဇဉ်ဖွဉ္ဇဉ်မရှိလို့ပြောတာပဲဒီတော့ငါတောထွက်ပြီးတရားအထုတ်မှဖြစ်မယ်ဆိုပြီးတော့ဇေတဝန်အကြောင်းနဲ့ယူဇနာ120ဝေးတဲ့တောအုပ်ကြီးတစ်ခုကိုသွားပါတယ်အဲ့ဒီတောအုပ်ထဲမှာကယဟန္တာကြီးပဲ၃ကြိမ် ယဟနာအပါ30တရင်သုံးပြီးတော့တရားနဲ့မွေ့လျော်ပြီးတော့နေကြတယ်အဲ့ဒီကြောင့်ရသော်တော့အသက်အကြီးဆုံးမထေရကြီးစီသွားပြီးတော့အရှင်ဗုဒ္ဓလကတရားတောင်းတဲ့တပည့်တော်ကိုကမ္မထမ်းပြီးတော့မူပါတပည့်တော်ရဲ့အားကိုးရန်ဖြစ်တော်မူပါဖေဟာဒီတော့မထေရကြီးကအိုးဘယ်လိုပြောလိုက်တာလဲအရှင်ဖျားကဓမ္မကတိကပုဂ္ဂိုလ်ကြီးလည်းဖြစ်တယ်ပိဋကသုံးဘုံအာကုံဆောင်ထားတဲ့ပုဂ္ဂိုလ်ကြီးလည်းဖြစ်တယ်ပိဋကအိုးခွဲဖြစ်တဲ့အရှင်ဖျားကိုသာတပည့်တော်တို့ကသိကျင်တာမေးရမှာပါတပည့်တော်တို့ကအရှင်ဖျားကိုဆုံးမလို့ပဲဖြစ်ပါမလဲမဟုတ်ပါဘူးဗျာတပည့်တော်ကိုအဲ့ဒီလိုမနောက်ပါနဲ့တပည့်တော်ရဲ့အားကိုးရာဖြစ်တော်မူပါတပည့်တော်ကိုကမ္မထမ်းလေးပြီးတော်မူပါဒါပေမဲ့မထေရကြီးကဒီအရှင်ဗုဒ္ဓလဟာပိဋကသုံးဘုံအာကုံဆောင်ထားတဲ့ပုဂ္ဂိုလ်ကြီးဖြစ်တယ်ဆိုတော့မာမနာတွေထောင်လွှားနေတယ်မာမနာတွေရှိနေလိမ့်မယ်ထောင်လွှားနေတယ်လို့တော့မဟုတ်ဘူးလေမာမနာတိရှိမယ်ဆိုရှိနိုင်တယ်တကယ်သူ့ကိုသူ့ရဲ့မာမနာတန်းလိုက်နဲ့အာထုံနေမယ်ဆိုတော့တရားရဖို့မလွယ်ဘူးဒီကမာမနာကျသွားအောင်ကျတဲ့ကျသွားအောင်ဆိုပြီးတော့ဒုတိယမထေစီညွှန်ကြလိုက်တယ်ဟိုဘက်ကျောင်းကဆရာတော်စီသွားလိုက်ပါဦးဒုတိယမထေစီရောက်တော့လေဒုတိယမထေစီကလည်းထုံနေ၎င်းမယ်ပြန်ပြောပါတယ်တတိယမထေစီသွတ်လိုက်တယ်အဲ့ဒီလိုနဲ့နောက်ဆုံးအပါ30မြောက်ယဟန္တာစီရောက်သွားတယ်အပါ30မြောက်ယဟနာကလည်းတက်တော်ဘလောက်ရှိတော့ဆိုတော့9နှစ်သားပဲရှိပါသေးတယ်9နှစ်သားကိုယဟနာလေးပါအဲ့တော့ကိုရင်လေးစီရောက်တော့အရှင်ဗုဒ္ဓလကရှင်ပြတပည့်တော်ကိုကမ္မထမ်းပြီးတော်မူပါဖေယားတပည့်တော်ရဲ့အားကိုးရာကမ္မထမ်းဆရာဖြစ်တော်မူပါဖေယားတပည့်တော်ရဲ့အသက်နဲ့အခန္ဓာအရှင်ဖျားကိုအနှင်းပါတယ်ဖေယားအရှင်ပြဆုံးမသမျှနာယူပါမယ်ဖေယားဒီနေရာမှာလည်းပဲအရှင်ဗုဒ္ဓလကြီးညိုစရာကောင်းလိုက်ပုံကပိဋကသုံးဘုံအာကုံဆောင်ထားတဲ့စာတတ်ပေတတ်တရားဟောဓမ္မဂတိကအကျော်အမော်ကြီးဖြစ်ပေမယ်လို့မာမနာနှိမ်ချပြီးတော့တရားလိုက်တောင်းနေတာအားရစရာကြီးညိုစရာတကယ်ဆိုသူတင်ကြပြလိုက်တဲ့ကမ္မထာနီလန်တိုင်းအားထုတ်လို့ယဟနာဖြစ်သွားတဲ့ပုဂ္ဂိုလ်တွေနဲ့ရမှမဟုတ်တာကမ္မထာနီလန်နေသူစာပေတက်ကြွတာဆိုတော့သိနေတာပဲစာပေမှာပါတဲ့နီလန်တိုင်းကိုယ့်ဘာသာကိုအားထုတ်မယ်ဆိုရင်ဖြစ်တာပါပဲအဲဒီလိုဆိုရင်ပော့နေမှာဆိုလို့ရှင်ဗုဒ္ဓလကဆရာတော်ရောက်ရောက်နဲ့နီးခံပြီးအားထုတ်မှဖြစ်မယ်ဆရာတင်ပြီးတော့တရားရောက်ကိုဆရာတင်ပြီးအားထုတ်တာဟာပို့ပြီးတော့ကောင်းတယ်ဆိုပြီးတော့ခုနှစ်နှစ်အရွယ်ယဟနာကိုရင်လေးကိုဆရာတင်မှုဆရာဖြစ်တဲ့လက်ခံမှုတောင်းပန်နေတာအာယုံပြူပြီးတော့မှန်းကြည့်လိုက်ရင်ရှင်ဗုဒ္ဓလမထေရကြီးကကြီးညိုစရာကောင်းလိုက်တာကိုရင်လေးကလည်းပဲဒီမထေကြီးကတော့ပထမတော့သူကလည်းညင်းပါသေးတယ်နော်နောက်ဆုံးဘလို့မှညင်းလို့မရတော့ဒီမထေကြီးမာမနာကြအောင်ဆိုပြီးတော့အရှင်ဘုရားတကယ်လို့တပည့်တော်ရဲ့ဩဝါဒတပည့်တော်ရဲ့အဆုံးအမကိုလူလူကူကူနဲ့နာခံမယ်တပည့်တော်ရဲ့အဆုံးအမတိုင်းတသွေးမတိန်လိုက်နာမယ်ဆိုရင်တော့တပည့်တော်ရှင်ဖျားကိုကမ္မထမ်းပေးပါမယ်အဲဒီလိုပြောတဲ့ရှင်ဗုဒ္ဓလကရှင်ဖျားအရှင်ဖျားကသာတပည့်တော်ကိုမိဘုံကြီးတဲ့တိုးဝင်မှမိဘုံကြီးတဲ့ခုံဆင်းမှတပည့်တော်ကိုကမ္မထမ်းပေးပြီးဆုံးမမယ်ဆိုရင်တပည့်တော်မိဘုံကြီးတဲ့ကုချက်ချင်းပဲခုံဆင်းမှမယ်ဩဝါဒကိုလေးစားလိုက်နာတဲ့စိတ်ထားဘလောက်ထိအောင်ပြင်းပြတယ်ဆိုတာကိုပြောလိုက်တာပါမိဘုံကြီးတဲ့တိုးဝင်မှမိဘုံကြီးတဲ့ခုံဆင်းမှတရားပေးမယ်ဆိုရင်တပည့်တော်မိဘုံကြီးတဲ့ခုံဆင်းမှမယ်ဒီကကိုရင်လေးကမိဘုံကြီးတဲ့တော့မဆင်းပါနဲ့ရှင်ဗျာဟောနာမှာရေကန်ကြီးရှိတယ်ရေကန်ကြီးကလည်းလှမ်းပြီးတော့မြင်နေရတယ်အဲ့ဒီရေကန်ကြီးတဲ့ကိုရှင်ဗျာအခုဝေ့ယုံထားတဲ့သင်္ကန်းနဲ့ပဲဒီတိုင်းပဲရေထဲဆင်းလိုက်ပါသင်္ကန်းကလည်းအမတန်အဖိုးတန်တဲ့သင်္ကန်းကိုဝတ်ထားတာကိုသူခင်တဲ့သူအဖိုးအတန်ဆုံးအကောင်းဆုံးသင်္ကန်းကိုဝတ်ယုံထားတယ်မထေကြီးကလည်းအချိန်မဆိုင်ပါဘူးကိုရင်လေးပြလိုက်တာနဲ့ချက်ချင်းပဲရေကန်ကြီးစီဥတီသွားပြီးတော့ရေကန်ထဲကိုသင်္ကန်းမတော့မမပါဘူးဒီတိုင်းပဲသင်္ကန်းအတိုင်းပဲဆင်းလိုက်တယ်သင်္ကန်းအနာလေးဆိုတဲ့အချိန်မှာကိုရင်လေးကအရှင်ပြားပြန်ကြွလာခဲ့ပါတော့ဒါဆိုရင်အရှင်ပြားတပည့်တော်ရဲ့အဆုံးအမကိုတကယ်နာခံမယ်ဆိုတာယုံကြည်သွားပါပြီကမ္မထမ်းပေးပါမယ်ဒီတော့ဒီနေ့ယောဂီတို့ရောဥစဉ်ကတတိပဌံဝိပဿနာရှုမှတ်နည်းတွေပြီးမယ်မိဘုံကြီးတဲ့ခုံဆင်းမှပြီးမယ်ဆိုရင်ဆင်းနိုင်ပါမလားရေရှင်းရှင်းလေးပဲပြောလေပုံမှန်လည်းလည်းပဲပြောပါမင်းမိရ ရမှားပြီထင်တယ်နော်ဒါဖြင့်ရေခမ်းကြီးတဲ့လုံကြီးမမပဲနဲ့မဆုံးမချင်းပြန်မခေါ်မချင်းဆင်းပါဆိုရင်ဆင်းနိုင်ပါမလားဘယ်လိုဆင်းနိုင်ပါလေတကယ်လားဒီနားလေးမှာရေခမ်းကြီးကလည်းရှိတယ်နော်ဆင်းတဲ့ဒီတော့ဥစ္စာကမိဘုံကြီးတွေလည်းမဆင်းခိုင်းပါဘူး။ရေကန်ကြီးတွေလည်းမဆင်းခိုင်းပါဘူး။တတ်တတ်လို့လေးကျွေးရုံတော့ပါပဲ။နော်။တတ်တတ်လို့ကျွေးတာလေးကိုသီးခံပြီးတော့ကမ္မဋ္ဌာန်းရှုမှတ်လေးကိုမှတ်သားတယ်။စွမ်းနိုင်တယ်များကြိုးစားအားထုတ်တယ်ဆိုရင်ကိုပဲဥစ္စာကကျေးဇူးအများကြီးတင်နေပါပြီ။နော်။အဲ့တော့ရှင်ဗုဒ္ဓိလကရေထဲကနေပြန်တက်လာတော့ကိုရင်လေးကကမ္မဋ္ဌာန်းပေးပါတယ်။ကိုယ်ရင်လေးပြတဲ့ကမ္မထံကတော့ပင်စဒွာရာနိပိဒါယမနောဒွာရီကမ္မံပတ္ထပိထာအရှင်မြတ်တောင်ဘိုးကြီးတလုံးရှိတယ်ဖေယတောင်ဘိုးသူသမားနဲ့ဆက်ဆက်နေလို့ဒီဝတ္ထုလေးကိုထုတ်ပြရတာနော်တောင်ဘိုးကြီးတလုံးရှိတယ်အဲ့ဒီတောင်ဘိုးမှာအပေါက်6ပေါက်ရှိတယ်အပေါက်6ပေါက်ရှိတဲ့တောင်ဘိုးကြီးတဲကိုဖွတ်တကောင်ကဝင်သွားတယ်အဲ့ဒီတောင်ပေါ်တဲ့ဝင်သွားတဲ့ဖုတ်ကိုဖမ်းမယ်ဆိုလို့ရှိရင်တကအဲတောင်ပေါ်မှာရှိတဲ့အပေါက်၅ပေါက်ကိုပိတ်ပြီးတော့တပေါက်ကနေပဲစောင့်ဖမ်းရတယ်အပေါက်၅ပေါက်ကိုပိတ်ပြီးတော့တပေါက်ကနေစောင့်ပြီးတော့ဖမ်းမယ်ဆိုလို့ရှိရင်ဝင်သွားတဲ့ဖုတ်ကိုအလွယ်တကူနဲ့မိနိုင်ပါတယ်အဲ့ဒီလိုပါပဲအရှင်ဖျားလည်းပဲပင်စဒွာရာနိတကားပေါက်၅ပေါက်မျက်စိနာနာလျာကိုလို့ခေါ်တဲ့ဒွါရ၅ဘောက်ကိုပိဋ္ဌာယပိတ်ထားလိုက်ပြီးတော့ရှင်ပြရဲ့ခန္ဓာတောင်ဘူးကြီးမှာရှိတဲ့အပေါက်၆ဘောက်ထဲက၅ဘောက်ကိုပိတ်ထားလိုက်ပြီးတော့မနောဒွါရီကမ္မံပတ္ထပိဋ္ဌာမနောဒွါရမှာပဲရှင်ပြအလုလုပါကမ္မထံလေးကိုဒီလိုပဲအတူကျုပ်ခေါ်လိုက်ပါတယ်မြင်မြင်နဲ့ကြားကြားနဲ့နာနာနဲ့စားစားနဲ့မှတ်ပါလို့အသေးစိတ်မပြောပါဘူးအရှင်များကလည်းပဲပိဋကသုံးပုံအာဂုံဆောင်ထားတဲ့ပုဂ္ဂိုလ်ပိဋကကိုထုံးလို့ရှိရေလူနှောက်ထားတဲ့ပုဂ္ဂိုလ်ဆိုတော့တက္ကະငါးပေါက်ပိတ်ပြီးတော့တပေါက်ထဲနဲ့အလုလုပါလို့ပြောလိုက်ရုံနဲ့တပြိုင်နက်တည်းရှုမှတ်နည်းတွေကိုတိုင်းကနေတိုင်းကနေမြင်သွားတယ်မြင်သွားတော့အဲ့ဒီအတိုင်းပဲတောင်ဘုဥပမာကိုထားပြီးတော့တရားပေါ်များအားထုတ်လိုက်တာမကြခင်ပါပဲယဟန္တာဖြစ်သွားပါတယ်မြတ်စွာဘုရားကလည်းတရားလေးတစ်ပုဒ်ကြားထဲမှာဟောတာလဲပါတာပေါ့လေအရှင်ဘုရားလည်းတရားထုတ်နေတဲ့အချိန်မှာမြတ်စွာဘုရားရှင်ကရောင်ကြီးတော်လှုပ်ပြီးတော့ဂါထာလေးတစ်ပုဒ်နဲ့တရားဟောတယ်။ယောဂဝေဇာယတိဗူရိအာယောဂဗူရိသင်္ခယောလူရင်းတိဘေကတော့အာထုတ်ခြင်းကြောင့်သာလျှင်အသိဉာဏ်ပညာဆိုတာဖြစ်ပေါ်နိုင်တယ်နဲ့အာမထုတ်ရင်တော့အသိဉာဏ်ဆိုတာဖြစ်ပေါ်မလာနိုင်ဘူး။ဒီအကြောင်းကိုနားလည်ပြီးတော့ကိုယ့်ကိုယ်ကိုဉာဏ်ပညာတွေတိုးပွားလာအောင်ကြိုးစားအာထုတ်လိုက်ပါဆိုပြီးတော့အာထုတ်ဖို့အတွက်အားပေးတာပါပဲ။ခန္ဓာတံပူကြီးကိုမနာရန်အဆက်မပြတ်တူးဖို့အတွက်တွန်းအားပေးလိုက်တာပါပဲအဲ့ဒီလိုနဲ့ရှင်ဗုဒ္ဓိလကဗရ၅ဘောက်ကိုပိတ်အပေါက်၅ဘောက်ကိုပိတ်ပြီးတော့မနောဘောက်တစ်ဘောက်ထဲနဲ့တရားလို့အားထုတ်ပါတယ်ဒီတော့ဒွါရ၅ဘောက်ကိုပိတ်ပြီးတော့တစ်ဘောက်ထဲနဲ့အလုလုပါဆိုတဲ့စကားရပ်ကိုတရားနာပိဋကံဘယ်လိုသဘောပေါက်တော့မျက်စိနာနာလျှာကိုလို့ဆိုတဲ့ဒွါရအပေါက်၅ဘောက်ကိုပိတ်ထားလိုက်ဆိုတော့မျက်စိမှိတ်ထားရတော့မှာလားတရားထိုင်နေတဲ့အချိန်မှာတော့မျက်စိကမှိတ်ထားလို့ရတာပေါ့။ဉာဏ်ဉာဏ်လျှောက်တဲ့အချိန်အထွေထွေပြုဝဲကိစ္စတွေလုပ်နေတဲ့အချိန်မျက်စိဘယ်လိုလုပ်မှိတ်ထားလို့ရမလဲ။မှိတ်ထားတိုးတိုက်သွားတော့မှာပေါ့ချော်လဲသွားမှာပေါ့။မျက်စိကလည်းအမြဲတမ်းပိတ်ထားလို့မရဘူး။နားကလည်းအမြဲတမ်းပိတ်ထားလို့မရဘူး။မျက်စိကပိတ်အမြဲတမ်းပိတ်ထားလို့ရတယ်ပဲထားပါတော့အချိန်ပြည့်အလုခွင့်ဝင်နေလို့နားလည်းပဲခွန်းတစ်ဖက်နဲ့ဆုပ်ပြီးတော့ပိတ်ထားလို့ရတယ်ပဲထားပါတော့နှာခေါင်းမှာဘယ်လိုပိတ်မလို့နှာခေါင်းမှာပိတ်ထားအသက်ရှူလို့မရဘဲနဲ့အသက်ထွက်ယူမှရှိတယ်နော်။ရှာဆိုတဲ့ပါဇက်ပေါက်ကရှာဆိုတာကတော့ဒီဇိဝဒွါရဆိုတာကတော့ဒီပါဇက်ပေါက်ကြီးကိုပြောတာတော့မဟုတ်ပါဘူး။အဓိကအရင်ရှာကိုပြောတယ်။ရှာမှာရှိတဲ့ဇိဝပတာရလေးကိုပြောတာပါပဲ။ဒါကလည်းပဲပိတ်ထားလို့မရပါဘူး။ရှာကိုပဋိသီထန်တော့ရကြည့်ရမယ်ပေါ့လေနော်။ဘာအစားစားထည့်လို့မှမရ။ကျရပိတ်ထားလို့ရတယ်ပဲထားလိုက်ပါအောင်ကာယဒွာရလို့ခေါ်တဲ့ခန္ဓာကိုယ်ကတော့ဘယ်လိုမှကိုပိတ်လို့မရဘူးပိတ်လို့မရဘူးဆိုတာကာယဒွာရဆိုတာခန္ဓာကိုယ်မှာရှိတဲ့မျက်စိပေါက်နားပေါက်ဆူကျင်ကြီးပေါက်ကျင်ငယ်ပေါက်ဒါတွေကိုပြောတာမဟုတ်ဘူးနော်ကာယဒွာရပေါက်ဆိုတာခန္ဓာကိုယ်တစ်ခုလုံးကိုပြောတာဒ ီတော့လက်ချင်းချင်းခြေထောက်ချင်းချင်းကိုယ်ခန္ဓာကိုယ်ချင်းချင်းလည်းပဲတစ်ခုနဲ့တစ်ခုမထိအောင်လုပ်လို့ရရဲ့လားမရပါဘူးဘလို့နည်းနဲ့မှမရနိုင်ဘူးမိမိရဲ့ခန္ဓာကိုယ်နဲ့ကြံမြင်တို့မြေကြီးတို့နဲ့မထိပဲနဲ့အောင်လုပ်လို့ရရဲ့လားတိုင်းကစားတဲ့လူကောင်းကင်ပေါ်ခဏခုန်တက်လို့ရှိရင်တော့မြေကြီးတို့ကြံတို့နဲ့မထိတာရကြင်ရမယ်ဒါတောင်မှကောင်းကင်ပေါ်မှာရှိတဲ့လေနဲ့တော့မထိရသေးဘူးလားထိရပါတယ်ဒီတော့ကာယဒွါရလို့ခေါ်တဲ့ကိုယ်ပေါက်ကတော့ဘလို့နီးနဲ့မှပိတ်ထားလို့မရပါဘူး။ဒါကြောင့်တကားပေါက်၅ပါးကိုပိတ်ထားပါဆိုတာမျက်စိနားနာလျှာကိုယ်လို့ခေါ်တဲ့တကားပေါက်၅ပါးကိုလုံးဝပိတ်ထားရမယ်လို့ပြောတာမဟုတ်ပါဘူး။မျက်စိနားနာလျှာကိုယ်လို့ခေါ်တဲ့ဒွါရ၅ပေါက်ကနေပြီးတော့ကိလေသာဇောတွေမဖြစ်စေနဲ့လို့ဆိုလိုတာပါပဲ။တနည်းပြောရင်တော့မျက်စိနားနာလျှာကိုယ်လို့ခေါ်တဲ့အင်းစိ၅ပါးကိုဆောင်စည်းရမယ်ထိမ့်ချုပ်ရမယ်ဆိုတဲ့အဓိပ္ပာယ်ပါပဲမျက်စိကအစင်းတစ်ခုမြင်လိုက်ပြီဆိုလို့ရှိရင်ကိုမြင်လိုက်တဲ့ပုဂ္ဂိုလ်ကဘသူပဲသူကချောတယ်ဓမ္မမဟုတ်ရုပ်ဆိုးတယ်ယောက်ျားပဲမိန်းမပဲဆိုတဲ့အတိအမှတ်ပြုခြင်းရဲ့အဲ့ဒီယောက်ျားမိန်းမရဲ့ချောခြင်းမချောခြင်းဆိုတဲ့အတိအမှတ်ပြုခြင်းရဲ့ချောခြင်းမချောခြင်းကိုအခြေခံပြီးတော့ချောတယ်လှတယ်ဆိုလို့ရှိရင်တက်မဲ့တဲ့လောဘဇောတွေမချောဘူးမလှဘူးမုန်းကြကောင်းတယ်ဆိုလို့ရှိရင်မုန်းတီးတဲ့ဒေါသဇောတွေစသဖြင့်မြင်လဲရတဲ့အဆင်းနဲ့ပတ်သက်ပြီးတော့ကိလေသာဇောတွေမဖြစ်စေနဲ့နားနဲ့ပတ်သက်လို့လည်းပဲကြားတဲ့အသံနဲ့ပတ်သက်ပြီးတော့ဘာသံလေးပဲဒါသချင်းသံလေးပဲပဋ္ဌာန်းရွတ်တဲ့အသံလေးပဲသချင်းသံဆိုလို့ရှိရင်လည်းဒါကတော့ဘယ်ဆိုတော့ရဲ့အသံပဲစသဖြင့်အဲ့ဒီလိုနမိတ်တွေမယူဘဲနဲ့အတန်ကိုကြားကြားကမြတ်နေပဲပြီးပါစေလို့ဒီလိုဆိုလိုပါတယ်ခုနကမြင်တာလည်းပဲမြင်မြင်ကမြတ်နေပြီးပါစေကြားတော့လည်းကြားကြားက